AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ10ရက်မြန်မာတက္ကသိုလ်1383ခုနှစ်ပြာဒိုလာဇန်9ရက်စနေနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်0653ညညာပိုင်း9ນາမှ9ນາမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကလေးများအတွက်စံစာပုံမျိုးဟောကြားခြင်းအစီအစဉ်စံပြအင်အောင်ရေးအစီအစဉ်တို့ဆံမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나도다စီရင်ခွန်အာယူကြပါစို့
ချက်တော်တော်ရှင်မိတ်ဆွေများမင်္ဂလာပေါင်းနဲ့ပြေဝဆုံနေပြီတော့တကယ်ပဲ ကျက်တရမင်္ဂလာနဲ့ပြည့်ဝဆုံးလင်တော်နေတူနေမြလေးပါလို့ရှုစွာနှုတ်ခွန်းဆက်ကြပါတယ်။ဒီနေ့ချက်တော်မိတ်ဆွေတို့ဘုရားသခင်ရဲ့ကောင်းမြတ်ခြင်းနဲ့တူကျွန်တော်တို့ဆက်လက်ပြီးတော့ဘုရားသခင်ရဲ့ဒေသနာတော်ကိုနားတော်တာဆင်ကြပါစို့။ကျွန်တော်တို့အားလုံးပြစ်သားတွေပဲဆိုတဲ့ကောင်းစင်တဲ့တူကျွန်တော်ဟောသွားမှာဖြစ်ပါတယ်။ယနေ့ကျွန်တော်တို့အားလုံးကအပြစ်သားတွေဖြစ်တယ်။အပြစ်သားတွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးရဲ့အပြစ်တွေကိုဖြစ်ရှင်းနိုင်တဲ့သူကဘယ်သူလဲဆိုတာကိုကျွန်တော်တို့အားလုံးကကွက်ကွက်ကွင်းကွင်းသိသွားဖို့ရန်ရည်ကြည့်ပါတယ်။နော်။ဘယ်အချိန်မှမပြဖြစ်ဖြစ်ကျွန်တော်တို့အားလုံးကဆိုရှင်အပြစ်သားတွေပဲ။ကျွန်တော်တို့အားလုံးတို့ချင်းဖျားကိုစန့်ကျင်တော်လှန်ပြီးတော့သူ့ရဲ့ပညာတော်တို့ကိုချိုးပေါက်ကြတယ်။လောကအစိုးရမင်းများတို့ချင်းဥပဒေချိုးပေါက်သူများကိုကြာရှည်လွတ်မြောက်ဖို့ရန်အတွက်တီးခတ်နိုင်မှာမဟုတ်ပါဘူး။ဥပဒေချိုးပေါက်သူများကိုပြစ်ဒဏ်ချမှတ်ပေးပါတယ်။ဖျားရှင်ရဲ့ပညာတော်ကိုချိုးပေါက်ခြင်းဟာပို့ပြီးတော့အရေးကြီးပါတယ်။ချစ်တော်မိတ်ဆွေ။ဘာကြောင့်လဲဆိုတော့အပြစ်ဟာကျွန်တော်တို့ကိုကယ်တင်ရှင်ဖျားနဲ့ဝေးကွာစေလို့ပါပဲ။ဖရာသခင်တို့ချင်းထာဝရရှင်သခင်ဖြစ်လို့တစ်ချိန်တည်းမှာပဲဖြောင်းမတ်မှန်ကန်တဲ့ဖရာဖြစ်ပါတယ်เนาะသင်းနာတောင်ပေါ်မှာဆိုရှင်ဖရာသခင်ကသူ့ကိုသူ့ဒီလို့ဖော်ပြပါတယ်เนาะထမြောက်အကြံခန်းကြီး34ငွေ6ကနေ9မှာထာဝရဖရာကြီးချစ်တနာခြင်းကရုဏာနှင့်ပြည့်စုံ၍စိတ်ရှည်ခြင်းကျေးဇူးပြုခြင်းတစ္ဆာဆောင်ခြင်းနဲ့ကြွယ်ဝတော်မူထသောအထောင်တောင်းများသောသူတို့အားတနာခြင်းကျေးဇူးတရားကိုစောင့်တော်မူထသောအာရမပြုခြင်းတရားတော်ကိုလွန်ကျူးခြင်းပြင်းမာခြင်းအပြစ်တို့ကိုဖြေလွတ်တော်လဲအချင်းဤတသက်ဖြေလွတ်တော်မူထသောတားစင်မြေးဆက်တတ္တိယဆက်စတုဆာသရုတ်ထဆက်တိုင်အောင်အဖတို့ရဲ့ပြစ်ကိုတားတို့ဆက်ပေးစီရင်တော်မူသောဖရာသခင်ဟုကြွေးကြော်တော်မူ၏ဖရာသခင်ကသူ့ကိုသူတိနာတောင်ပေါ်မှာမိတ်ဆက်လိုက်တာဖြစ်ပါတယ်။ဒီနေရာမှာတို့ရှင်ဖြည့်ချင်းချက်မရှိဘူးလား။ထွက်ပေါက်မရှိတော့ဘူးလား။နော်။ထွက်ပေါက်ရှိပါတယ်။မေတ္တာဖရာသခင်ဟာကျွန်တော်တို့ကိုကယ်ဖို့ရန်အတွက်ဖြူစင်ဖြောင့်မတ်တဲ့နိလန်းကိုတွေးခဲ့တယ်။နော်။အဲ့ဒါကတော့ကျွန်တော်တို့အသက်ရှင်ဖို့ရန်အတွက်အပြည့်ရဲ့အဖို့ခအတွက်ကျွန်တော်တို့နေရာမှာအစာထိုးအသေးခံဖို့ရန်အတွက်ပုဂ္ဂိုလ်တဦးကိုဖရာသခင်တွေးရှိခဲ့ခြင်းဖြစ်ပါတယ်။နော်။သခင်ခရစ်တော်ရဲ့အချစ်ဆုံးတပည့်တော်ရှင်ယောဟန်ကတို့ချင်းဒီလိုဖော်ပြခဲ့ပါတယ်ရှင်ယောဟန်ခန်းကြီး3ငွေ16မှာထိုသားတော်ကိုယုံကြည်တော်သူပေါင်းတို့သည်ပျက်စီးခြင်းတို့မရောထာဝရသက်ကိုရစေခြင်းကဖျားသခင်သည်မိမိ၌တပါးတည်းသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတော်ကိုချစ်တော်မူ၏ချစ်တော်မိတ်ဆွေတို့ဖျားရဲ့ချစ်ခြင်းမေတ္တာဘလောက်ရည်ကြည်တယ်လဲသခင်ယေရှုကတို့ချင်းလူသားအဖြစ်နဲ့ဒီကမ္ဘာလောကကြီးမှာဆိုရင်တက်ရှင်နေခဲ့တဲ့ခါမှာလူတိုင်းကြုံတွေ့ကြရတဲ့ပြဿနာနဲ့စုံစမ်းခြင်းကိုရင်ဆိုင်နေရပါတယ်เนาะသူဟာနားထောင်ခြင်းအပြင်ပြည့်စုံတဲ့အသက်တာနဲ့အသက်ရှင်ခဲ့တယ်เนาะအပြည့်မရှိသူယေရှုဟာဆိုရှင်လူတိုင်းရဲ့အပြည့်ဝင်တုံးကိုမိမိအပေါ်မှာဆိုရှင်ယူတင်ပြီးတော့လူသားများကိုထာဝရသက်ရဖို့ရန်အတွက်လူသားတစ်ရက်လုံးကိုစားအသိခံခဲ့ပါတယ်ယောမအော်ရာစာခန်းကြီး9ငယ်19မှာဆိုရှင်အကြောင်းမူကားတယောက်သောသူသည်နားမထောင်သောအဖြစ်လူသားတို့သည်အပြစ်ရောက်သည့်ဤသူတယောက်သောသူသည်နားထောင်ခြင်းအဖြစ်လူများတို့သည်ဖြောင့်မတ်ရသို့ရောက်ရ၏ယေရှုသခင်အသေးခံခြင်းရသောရှင်ထာဝရဘုရားရဲ့အမျက်တော်ကိုပြေစေဖို့မဟုတ်ပါဘူးနော်ယေရှုအားဖြင့်ကျွန်တော်တို့ကိုအပြစ်မှကယ်တင်ဖို့အသေးခံတာဖြစ်တယ်နောက်ပြီးတော့ဖရာသခင်အားလို့ရှင်ကျွန်တော်တို့ကိုသိစ်ချလို့မိမိရဲ့တပါးတည်းသောသားတို့ကိုလိုလိုလားလားစွန့်တော်မူတာဖြစ်ပါတယ်နော်သခင်ယေရှုဖရာရဲ့အပူဇော်ခံသိုးတဲ့ငယ်ဖြစ်ပါတယ်နော်သခင်ယေရှုဖရာလို့ရှင်ဖရာရဲ့အပူဇော်ခံသိုးတဲ့ငယ်ဖြစ်ပါတယ်ဖရာသခင်ရဲ့သားသမီးများအဖြစ်အထူးရွေးချယ်ခြင်းခံရတဲ့ဣသေလအမျိုးများဟာလို့ရှင်မောရှေရဲ့ဥဆောင်မှုကြောင့်အီဂျစ်ပြည်ကနေမှလွတ်မြောက်လာပြီးတော့เนาะတိနာတောင်အနီးတဝိုက်တဲကန်နာရောက်မှာဆိုရှင်လှည့်လည်ခဲ့ကြရင်းနဲ့ဖရာရဲ့ကယ်တင်ခြင်းစီမံကိန်းကိုပုံဆောင်တဲ့ဝိပုကိုးကွယ်မှုအခမ်းအနားတွေနဲ့နေ့စဉ်သက်သေခံကြပါတယ်เนาะအဲ့ဒီတဲကန်နာရတဲမှာဆိုရှင်တဲတော်ကိုဖရာသခင်ရဲ့တိကျတဲ့ညွန်ကြားချက်နဲ့အညီတိဆောက်ခဲ့ကြတယ်เนาะတဲတော်အတွင်းလုပ်ငန်းအားလုံးကိုဖရာရှင်တိဆောက်စီခဲ့ခြင်းဟာဆိုရှင်လူအလုံးကိုလာမဲ့ကိုရနီကုန်းပေါ်မှာ ယေရှုအသေးခံမယ်ဆိုတဲ့အကြောင်းစစ်မှန်တဲ့တိုးတငယ်ယေရှုပါဆိုရှင်လူသားအားလုံးရဲ့အပြစ်အတွက်နော်ပူဇော်ခြင်းလူတိုင်းအာမျော်လင့်ခြင်းအပြစ်လွတ်ခြင်းနဲ့ကယ်တင်ခြင်းအာမခံချက်များကိုပေးနေတဲ့အကြောင်းအာယုံဆိုင်ဂရုပြုစေခဲ့ခြင်းဖြစ်ပါတယ်နော်အပြစ်သားများဆိုရှင်ပူဇော်တကာတွေနဲ့တိရစ္ဆာန်တွေကိုယူလာခဲ့ကြတယ်နော်သူတို့ရဲ့လက်ကိုတိရစ္ဆာန်ဥကောင်းပေါ်မှာတင်ပြီးတော့သူရဲ့ပြစ်ကိုဝင်ချခဲ့တယ်နော်နောက်တော့ဓာကိုယူပြီးတော့တတ်လိုက်တယ်ယေရှုကိုပုံဆောင်တဲ့သိုးတငယ်လေးကဆိုရှင်လူရဲ့အပြစ်အတွက်တီးခံရတာကိုပုံဆောင်တယ်မကောင်းတဲ့မြင်ကွင်းပဲဟုတ်ပါတယ်ချစ်တော်မိတ်ဆွေဒါပေမဲ့လူသားတွေအတွက်ထာဝရအသက်ကိုယူဆောင်လာခဲ့တဲ့ကရဏီကုန်းပေါ်လဝါကားတိုင်းရဲ့အဖြစ်ဟာဆိုရှင်ပို့ပြီးတော့ဆိုးပါတယ်နော်ဒီလုံးဆောင်ချက်ရဲ့အဓိပ္ပာယ်ကတော့အပြစ်ဟာဆိုရှင်အပြစ်သားအတွက်တည်ခြင်းကိုယူဆောင်လာတာမကပဲနဲ့အပြစ်မရှိတဲ့သူကိုပူဇော်ဆက်ကပ်စေခဲ့ပါတယ်ကျမ်းသာချိန်ကာလကဖခင်ရဲ့လူများဆိုရှင်သိုးတငယ်ကိုပူဇော်ခြင်းအပြင်ဖခင်ရဲ့သားတော်ဟာဆိုရှင်တော့လူသားတွေရဲ့နေရာမှာဆိုရှင်အစာထိုးတည်ခံအသေးခံရမယ်ဆိုတဲ့ယုံကြည်ခြင်းကိုပြသဖို့ဖြစ်ပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေဖခင်ရဲ့သခင်ရဲ့ချစ်ခြင်းမေတ္တာကကျွန်တော်ပေါ်မှာဘလောက်ကြီးမားတယ်လဲကျွန်တော်တို့အပြစ်ရဲ့ထဲကနေမှလွတ်ယုံထွက်ဖို့ရန်အတွက်မဖြစ်နိုင်တဲ့ချိန်ကယ်တင်ခြင်းရဖို့ရန်အတွက်ခက်ခဲတဲ့ချိန်မှာဆိုရှင်ကျွန်တော်တို့ပေါ်မှာချစ်တဲ့ဖခင်သခင်ကလက်ပိုင်မကြည့်နေပါဘူးကျွန်တော်တို့ကအပြစ်ထဲမှာပဲအမြဲတမ်းပဲစိုးစံဖို့ရန်အတွက်ဖခင်သခင်ကမထားပါဘူးနော်အပြစ်တရားကနေမှလွတ်ပြီးတော့အပြစ်ရဲ့ခတ်သေးခြင်းမှန်ကနေမှအောင်မြင်ဖို့ရန်အတွက်တပါးတော်သားတော်ဖြစ်တဲ့သခင်ယေရှုကိုကျွန်တော်တို့အတွက်ဒီကမ္ဘာလောကကြီးမှာအပူဇော်ခံခဲ့ရပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့လဝါကားတိုင်းပေါ်မှာခရစ်တော်ရဲ့ရစ်ပူဇော်ခြင်းဟာတို့ရှိရင်ကျွန်တော်တို့အားလုံးအတွက်ကယ်တင်ခြင်းကိုရရှိခဲ့ပါတယ်။အပြစ်တရားရဲ့အခဖြစ်တဲ့သေခြင်းတရားမှန်ကလည်းကျွန်တော်တို့အောင်မြင်ခဲ့ပါပြီ။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဖခင်ရဲ့ချစ်ခြင်းမေတ္တာဘလောက်ကြီးမားတယ်လဲ။ဖခင်ရဲ့ချစ်ခြင်းမေတ္တာကိုကျွန်တော်တို့အားလုံးကဘလောက်ထိတောင်မှချီးမွမ်းဖို့လိုတယ်ဖခင်ရဲ့ချစ်ခြင်းမေတ္တာချီးမွမ်းဖို့ကိုကျွန်တော်တို့သိရှိတဲ့အခါမှာဖခင်ပေါ်မှာဘလောက်ထိဖခင်မိခိုးဖို့လိုတယ်ဖခင်သခင်နဲ့ဘလောက်ထိလက်တွဲဖို့လိုတယ်မိမိကိုယ်ကိုမိမိပြန်လဲပြီးတော့ဆန့်စစ်ပါကျွန်တော်တို့ကိုချစ်တဲ့ဖခင်သခင်ကဘလောက်ထိကြီးမြတ်တယ်လဲကျွန်တော်တို့ပေါ်မှာဘလောက်ထိဂရုစိုက်တယ်လဲကျွန်တော်တို့ကိုပြစ်မထားဘဲနဲ့အပြစ်နှုတ်အိုင်တဲကနေမှကယ်နှုတ်ခဲ့တဲ့ဖခင်သခင်ကိုယနေ့ကျွန်တော်တို့အားလုံးကသစ္စာရှိရှိနဲ့ဖခင်နဲ့တူဖခင်ပြီးတော့အသက်တာကိုရှင်သန်နိုင်တဲ့သားသမီးရောက်တိုင်းဖြစ်ကြပါစေလို့လည်းဆုတောင်းဆန္ဒပြုနေတဲ့ဒီကိုကျေးဇူးပါတယ်။အားလုံးပေါ်မှာဘုရားသခင်ကြော်ဝါများပြတ်ဆက်ပေါ်ပါကြပါစေ။ဆက်ပါစေ
မျောလင့်ချင်အသားမြမအစီစဉ်ကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပောင်းနဲ့ပြည့်ဝကြပါစေ။တူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံမြင်ကန္တာမှာဒေါ်လေးလှလှပြောပြမယ်မှတ်သားဖို့ရတမချန်းစာပုံမြင်လေးကတော့ဥပုံနဲ့၌ပြုအပ်တော်အမှုဆိုတဲ့အကြောင်းပဲဖြစ်တယ်။ကလေးတို့ရေကလေးတို့ကိုဥပုံနဲ့မှာပြုလုပ်တဲ့အမှုကိစ္စတွေမပြုလုပ်တာတွေကိုပြောပြမယ်။ဥပုံနဲ့ဆိုတာဖျားသခင်ဟာဖန်ဆင်းခြင်းကိစ္စတွေကို6ရက်နှစ်အထိပြုလုပ်ဖန်ဆင်းပြီးတတမနေ့ရောက်တဲ့အခါမှာဖန်ဆင်းတာပြီးဆုံးသွားတော့အနားယူတဲ့ကွယ်ဒီလိုနားတဲ့နေ့ကိုဥပုံနဲ့အဖြစ်သတ်မှတ်တာပေါ့အဲ့ဒီဥပုံနဲ့ကိုဖျားရှင်ဟာကောင်းကြီးပေးတဲ့ကွယ်ဥပုံနဲ့တတမနေ့ကိုရောက်တိုင်းဥပုံဆောင်ခြင်းဖြင့်ဖန်ဆင်းခြင်းကိုအမှတ်ရပြီးဖန်ဆင်းရှင်ဖျားသခင်ရဲ့ဂုဏ်ကျေးဇူးတော်ကိုချီးမွမ်းရမယ်ကွယ်ခလေးတို့ရေဟိုးရှေးခါတုန်းကယေရှုခရစ်တော်ဟာတပည့်တော်တွေနဲ့အနေနဲ့အယက်ယက်ကိုလှဲ့လှယ်ပြီးတရားဟောပြောတယ်အဲ့ဒီလိုလှဲ့လှယ်သွားလာရင်ဥပုံနဲ့တနည်းမှာတပည့်တော်တွေနဲ့အတူဂျုံခင်းကိုဖြတ်ပြီးတော့ရှောက်သွားတဲ့အခါတပည့်တော်တွေဟာပင်လဲပင်ပန်းဆာလဲဆာကြတာပေါ့ကွယ်ဒါကြောင့်ဂျုံနှံတွေကိုဆုခုပြီးစားကြတဲ့ကွယ်ဒါကိုဖာရိရှဲတွေကတွေ့သွားတာပေါ့ဒီအခါဖာရိရှဲတွေကဘယ်လိုပြောကြတယ်လဲဆိုတော့ကြည်ပါဦးဥပုံနဲ့မှမပြုတ်လောက်အပ်တဲ့အမှုတွေကိုဘာဖြစ်လို့ပြုတ်လောက်ကြတယ်လဲလို့ဆိုပြီးယေရှုခရစ်တော်ကိုမေးလျှောက်ကြတဲ့ကွယ်ဒီအခါမှာယေရှုခရစ်တော်ကဒါဝိဒ်မင်းဟာသူ့ရဲ့အဖော်တွေနဲ့ဆာလောင်မှုတိတ်ကြတဲ့အခါမှာဘယ်လိုပြုတ်လောက်ခဲ့ကြတယ်လဲဆိုတာသင်တို့တကားမှမဖတ်ဘူးကြဘူးလားယေဘရဟိမင်းအပြာသားလက်ထက်မှာဒါဝိဒ်မင်းဟာဖျားသခင်ရဲ့ဗိမ္မာန်တော်ထဲဝင်ပြီးယေဘရဟိမတပါဘယ်သူမှမစားထိုက်တဲ့ရှေ့တော်မုံကိုစားပြီးသူ့အပေါင်းဖော်တွေကိုလည်းအဲ့ဒီမုံကိုပေးဘူးတယ်မဟုတ်ဘူးလားလို့မိန့်တော်မူတဲ့ကွယ်နောက်ပြီးယေရှုခရစ်တော်ကထပ်ပြောသေးတယ်ကလေးတို့ရဲ့ဒါကတော့ကျွန်ုပ်ဟာတနာကျင်နာချင်းကိုရစ်ပူဇော်ချင်းတဲ့ပို့ပြီးတော့နှစ်သက်တယ်။ကျမ်းစကားရဲ့အဓိပ္ပာယ်ကိုနားလည်လို့ရှိရင်သင်တို့ဟာအပြစ်မရှိတဲ့သူတွေကိုပြစ်တင်ရှုံချကြလိမ့်မှာမဟုတ်ပါဘူး။လူသားဟာဥပုံနဲ့ရဲ့အရှင်ဖြစ်တယ်လို့မိန့်တော်မူလိုက်တဲ့ကွယ်။ခလေးတို့ရေယေရှုခရစ်တော်ဟာအဲ့ဒီအရာဒေသကနေကြွတော်မူပြီးတရားစရက်တစ်ခုကိုဝင်သွားတဲ့ကွယ်။တရားစရက်ထဲမှာလက်တစ်ဖက်သေးနေတဲ့လူတစ်ယောက်ရှိတယ်။လူတချို့ဟာယေရှုခရစ်တော်ကိုအပြစ်တင်ဆွဆွဲခြင်းနဲ့အတွေ့ဘယ်လိုမေးကြတယ်လဲဆိုတော့ကိုတော်ဥပုံနဲ့မှာအနာရောဂါကိုပျောက်ကင်းစေအပ်ပါသလားလို့မေးလျှောက်ကြတယ်ကွယ်ဒီအခါယေရှုခရစ်တော်ကတကယ်လို့သင်တို့ရဲ့သိုးတကောင်ဟာဥပုံနဲ့မှာတွင်တွင်ထဲကိုလိမ့်ကြမယ်ဆိုရင်အဲ့ဒီသိုးကိုမဆွဲမတင်ဘဲနေမဲ့လူသင်တို့မှာရှိပါသလားလူဟာသိုးထက်အများကြီးအဖိုးထိုက်တယ်မဟုတ်ဘူးလားဒါကြောင့်ဥပုံနဲ့မှာကောင်းတဲ့အမှုကိုပြုလုပ်နိုင်ခွင့်ရှိတယ်လို့မိန့်တော်မူတဲ့ကွယ်ယေရှုခရစ်တော်ဟာလက်သေးနေတဲ့လူစီသွားပြီးသင်ရဲ့လက်ကိုဆမ်းပါလို့မိန့်တော်မူပြန်တယ်။အဲ့ဒီလူဟာသူ့ရဲ့လက်ကိုဆမ်းလိုက်တယ်။ချက်ချင်းပဲအဲ့ဒီဆမ်းလိုက်တဲ့လက်ဟာတခြားလက်တစ်ဖက်လိုပဲအကောင်းပဂတိဖြစ်လာတယ်။ဒီအချိန်မှာဖာရိရှဲတို့ဟာတရားစရက်ကနေမကြေမနက်နဲ့ထွက်သွားကြတဲ့ကွယ်။ခလေးတို့ရေကဘာဥကရေကဖျားရှင်ဖန်ဆင်းခဲ့တဲ့အာဒံနဲ့ဧဝဟာဖျားသခင်သား၍ကောင်းချီးပေးတဲ့တတ္တမဥပုံနေ့ကိုတလေးတစားစောင့်ထိန်ခဲ့ကြတယ်။အဂုတ်တုပြည်မှာဖျားသခင်ရဲ့သားသမီးတွေဟာနှစ်ပေါင်း400ကျွန်ခံကြရတဲ့အခါမှာဥပုံနေ့ကိုစောင့်ထိန်ဖို့မေ့ပျောက်လူနီးပါးဖြစ်ခဲ့တယ်။တချို့လည်းမေ့ပျောက်ကြတာပေါ့။ဖျားရှင်ဟာအဂုတ်တုပြည်ကနေထုတ်ဆောင်လာပြီးမောရှေအဖင်ဥဆောင်စေကပြည့်ညတ်တော်ကိုပေးပြီးတော့ဥပုံနေ့ကိုဖော်ထုတ်အသိပေးခဲ့တယ်။ဥပုံနဲ့အတွေ့မောရှေရဲ့ပြင်းထန်တဲ့ပြည့်ညတ်တရားတွေကိုယေရှုခရစ်တော်အသေးခံခြင်းအပြင်ပပျောက်စေပြီးဖျားသခင်ချမှတ်ထားတဲ့ပြည့်ညတ်တော်ဆယ်ပါးကိုဆက်လက်ဆောင်ရမှာဖြစ်တယ်။ပြည့်ညတ်တော်ဆယ်ပါးမှဥပုံနဲ့မှာသခင်ယေရှုခရစ်တွင်တင်ခဲ့တဲ့အတိုင်းပဲမိမိကိုယ်ကျိုးတွေကိုမပြုတ်လုဘဲဖျားအမှုတော်အတွေ့အများကောင်းကျိုးအတွေ့တန်ရှင်းမုံမြတ်တဲ့စိတ်ထားနဲ့ကောင်းမှုပြုလုပ်အကြောင်းကိုသိတင်နေ။ဒါကြောင့်ကလေးတို့လည်းဖျားသခင်သတ်မှတ်ထားတဲ့တတ္တမနေ့ဥပုံနေ့မှာကိုကြိုးမပါပဲတန်ရှင်းမုံမြတ်တဲ့စိတ်နှလုံးနဲ့ကောင်းမှုတွေကိုဆောင်ရွက်ပြီးဥပုံစောင့်နိုင်ကြပါစေကွယ်။ကလေးတို့ကိုဖျားသခင်ကောင်းကြီးပေးပါစေ။
တော်တော်ရှင်များအားလုံးမင်္ဂလာပါရှင်။အခုချိန်မှာတာဝန်သိသောသားသမီးတယောက်ဖြစ်အောင်ပြုစုပျိုးထောင်ခြင်းဆိုတဲ့စာအုပ်ထဲကမိဘများအသုံးပြုသင့်သည့်တွင်တင်ရည်နိစ်များဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တော်တော်ရှင်များရှင်။မိဘများဟာမိမိတို့လုပ်တဲ့အလုပ်ကိုပြီးစီးအောင်လုပ်ခဲလာပါတယ်။မိဘတို့လိုအပ်တဲ့အမအစများရရှိနိုင်ရန်ဖခင်သခင်ကိုမိခိုတတ်အောင်သားသမီးများကိုတွင်တင်ပေးကြပါ။ဟိုဟာကိုလှုပ်လိုက်ပါ၊ဒီဟာကိုလှုပ်လိုက်ပါလို့ပြောလိုက်ုံနဲ့မလုံလောက်သေးပါဘူး။တင်တို့ခိုင်းသမျှကိုဝမ်းမန်းတသာနဲ့ကလေးတွေနာခံတက်လာအောင်တွင်တင်ပေးကြပါ။အိမ်အတွက်အချိုးပြုံတာမကပြီးစီးစွာလှုပ်ဆောင်တဲ့အသက်တာရဲ့အသေးဖွဲကိစ္စရများအတွက်မှအစဖျားသခင်အပေါ်အားကိုးတက်အောင်ကလေးတွေကိုတွင်တင်ပေးကြပါ။မိခင်များတို့တာသမီများတို့ဟာဖျားသခင်ရဲ့အလိုတော်နဲ့အညီအသက်ရှင်ကြီးထွားလာရန်တင်ဟာမှန်ကန်တဲ့နည်းစနစ်ကိုအသုံးပြုပြီးလိမ္မာပါနတ်စွာဖြင့်ကလေးများကိုလေ့ကျင့်ပညာပေးရမယ်။တင်ရဲ့တာသမီများကိုငြိမ်သက်သောစိတ်နှလုံးနဲ့ချစ်တတ်တဲ့နှလုံးသားပိုင်ရှင်များဖြစ်လာစေဖို့လေ့ကျင့်ပညာပေးနိုင်စေရန်အလို့ငါတင့်ကိုယ်တင်အရင်ကြီးအသိမွေ့ဆုံးလူတစ်ယောက်ဖြစ်အောင်အမြဲတမ်းကြိုးစားလှုပ်ဆောင်ဖို့လိုအပ်ပါတယ်။မုံမြတ်တက်စင်တဲ့ဆန္ဒများပေါ်လာအောင်တာသမီများကိုပညာပေးပြီးရိုးသားဖြောင့်မတ်မှုကိုချစ်မြတ်နိုးတက်အောင်ပြိုးထောင်ရပါမယ်။ရင်သွေးများကိုထိမ့်သိမ်းဆောက်ရှောက်တဲ့အခါမှာတည်ငြိမ်စွာနဲ့ညင်သာပြော့ပြောင်းမှုဟာအလွန်ထိရောက်တာကိုလူအနည်းစုကပဲနားလေသဘောပေါက်ကြတယ်။မတီမငိမ်ပြများပြီးစိတ်မရှိတဲ့မိခင်ဒါမှမဟုတ်ကလေးထင်ဟာသူတို့ထိန်းနေတဲ့ကလေးတွေအားစိတ်တူတက်အောင်ဖန်တီးနေကြတယ်။တိမ်မွေးတဲ့အပြုအမူရှိတဲ့မိခင်ဒါမှမဟုတ်ကလေးထင်ဟာသူတို့ရဲ့ကလေးငယ်အားစိတ်ရှည်တီးခံပြီးတည်တည်ငြိမ်ငြိမ်နေတက်အောင်ဖန်တီးပေးနေကြပါတယ်။တက်တာမှာလက်တွေ့အသုံးပြုဖို့မဖြစ်နိုင်တဲ့သဘောတရားများကိုရေးသားထားတဲ့စာအုပ်များကိုလေ့လာခြင်းဟာအကျိုးမရှိပါဘူး။အခြားသူများကပေးတဲ့အကြံဉာဏ်များဟာအလွန်တန်ဖိုးရှိကောင်ရှိမှဖြစ်ပေမဲ့အကောင်အဆိုးဝေဖန်သုံးသပ်မှုမပြုလို့ပဲအသုံးမပြုသင့်ပါဘူး။အဲ့ဒီအကြံဉာဏ်များကိုအသုံးပြုတဲ့မိခင်များရဲ့ခြားနားတဲ့အခြေအနေများကြောင့်လည်းအသုံးပြုခံရတဲ့ရင်သွေးငယ်များရဲ့မတူညီတဲ့ပင်ကိုယ်စရိုက်နဲ့စိတ်နေသဘောထားများကြောင့်အကြံပေးသူအတွေ့အလွန်ကောင်းသောအကြံတူဟုဟာလက်ခံအသုံးပြုသူအတွေ့ထက်တူထက်မြတ်အကျိုးရှိခြင်းမှရှိနိုင်ပါလိမ့်မယ်။ဒါကြောင့်မိခင်များတခြားသူများကပေးတဲ့အကြံဉာဏ်များကိုဂရုတစိုက်လေ့လာကြပါမိမိတို့အသုံးပြုနေတဲ့နီးစနစ်နဲ့တခြားသူကပေးတဲ့နီးစနစ်များအကြားခြားနားနေတဲ့ကွာဟတ်မှုတွေကိုသုံးသပ်ကြပါမိမိတို့ရဲ့ရင်သွေးငယ်အတွက်အသုံးပြုမယ်ဆိုရင်အမှန်တကယ်အကျိုးရှိမရှိစမ်းစစ်ကြပါနားဆင်ကြကြတဲ့သောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်း ခရစ်တော်ဤအသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်းကိုအားပေးနေတယ်။သောတာရှင်များရှင်။မျော်လင့်ခြင်းအတန်းမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4646 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွတ်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလို့ပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကို나တော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ